ဤဝက်တဖွဲ့တွေနဲ့မဟာမိတ်ပြည်သူစစ်တွေဟာအမေရိကန်ရုရှားနဲ့အီရန်ပါဝင်နိုင်ငံပေါင်း16နိုင်ငံထက်မနည်းကအီရတ်စစ်တပ်ကိုပေးထားတယ်။လက်နက်ခဲယံတွေကိုတုံးပြီးစစ်ရာဇဝတ်မှုတွေကိုကျူးလွန်နေတယ်လို့နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ AI ကဒီကနေ့ထုတ်တဲ့စီးရင်ကစားတစ်ခုထဲမှာဖော်ပြထားပါတယ်။ရှီယာမွတ်စလင်တွေအများဆုံးပါတဲ့ပြည်သူစစ်တွေကိုဒစုဒစီတဲ့အဖြစ်ဟာရှိချာဘီလို့တိကျကြောင်းကို AI ကပြောထားတာပါ။အီရတ်စစ်ဖက်ရဲ့လက်နက်ခဲယံတွေတုံးပြီးတရားလက်လို့တပ်ဖြတ်တာနဲ့နှိပ်စက်ညှဉ်းပန်းတာလို့စစ်ရာဇဝတ်မှုတွေကိုဒီပြည်သူစစ်တွေကကျူးလွန်နေတယ်လို့ AI ကပြောပါတယ်။အီရတ်ကိုလွှဲပေးလိုက်တဲ့လက်နက်ခဲယံတွေဟာလူခွင့်ချိုးဖောက်မှုကိုကျူးလွန်တဲ့နောက်ခံသပိုင်းကြောင့်ရှိထားမှုတဲ့ပြည်သူစစ်အုပ်စုတွေလက်ထဲရောက်သွားမဲ့တကယ့်အန္တရာယ်ရှိနေတယ်ဆိုတာကိုအမေရိကန်ဥရောပနိုင်ငံတွေရုရှားနဲ့အီရန်ပါဝင်လက်နက်ခဲယံထောက်ပံ့နေတဲ့နိုင်ငံတွေအနေနဲ့လက်ခံရပါမယ်လို့ AI သုတေသီ Patrick Wilken ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အီရတ်ကိုလက်နက်ရောင်းချင်တဲ့နိုင်ငံတွေအနေနဲ့ပြည်သူစစ်တွေကလူခွင့်ချိုးဖောက်ဖို့ဒီလက်နက်တွေကိုအသုံးမပြုရေးတေချာစေဖို့တင်းကျပ်တဲ့ကန့်သတ်ချက်တွေကိုအရင်ဆုံးချမှတ်သင့်တယ်လို့ Wilken ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး Hahid Chabi ပြည်သူစစ်အဖွဲ့ပြောခွင့်ရသူဘက်ကလောလောဆယ်ဘာမှတ်ချက်မှမပေးသေးပါဘူး။